အမျိုးသမီးနဲ့ကလေးတွေပါဝင်အထောက်ထားမဲ့ရွေးချယ်25ရာကိုထိုင်းနိုင်ငံတောင်ပိုင်းမှာအာဏာပိုင်တွေဖမ်းဆီးခဲ့တယ်လို့အလုသမားရေးလှုပ်ရှားသူတွေကပြောပါတယ်။လူမောင်ခိုတွေကမလေးရှားကိုပို့ဖို့ကားထဲမှာဖွက်ပြီးခေါ်လာတယ်လို့လည်းဆိုပါတယ်။ဒီကြောင့်မရေးမှာပြပြပေးပါအောင်ခင်ဗျာ
။ထိုင်းနိုင်ငံတောင်ပိုင်းဖတ်တလုံးပြည်နယ်ဖပွန်မြို့နယ်ထဲကအာရှအဝေးပြေးလမ်းမကြီးမှာဧပြီလ25ရက်နေ့ညပိုင်းကမတင်ငါဘွေရကားတစ်စီးကိုလုံခြုံရေးအာဏာပိုင်တွေကရက်တန့်စစ်ဆေးရမှာတော့ရိုဟင်ဂျာ25ဦးကိုဖမ်းမိခဲ့တယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ
်အခုဧပြီလ25ရက်နေ့ညပိုင်းတော့ပေါ့ဗျာဒီချိုင်းနိုင်ငံတောင်ပိုင်းဖတ်တလုံးပြည်နယ်တပ်ပေါ်မြို့နယ်မှာရှိတဲ့အာရှဝီပြည်လမ်းမကြီးပေါ်မှာဆောက်ကလာပြည်နယ်ဟိုင်ဟိုင်မြို့နယ်ဘက်ကိုပေါ့နော်မောင်းနေလာတဲ့မော်တော်ဝင်တစ်စီးဟာမတင်ငါခွေရအနေထားရှိတာကြောင့်မလို့ရဲစစ်စီးကိတ်ကံနေပြီးတော့တားစီစစ်စီးတာပေါ့အဲ့လိုတားစီစစ်စီးတဲ့အခါမှာရိုဟင်ဂျာ25ဦးကိုတွေ့ရှိပြီးတော့ဖမ်းဆီးခဲ့တာဖြစ်ပါလေဗျအဲ့ဒီရိုဟင်ဂျာ25ဦးတဲ့မှာအမျိုးသားတွေအမျိုးသမီးတွေနဲ့ကလေးငယ်တွေပါပါဝင်နေတာသိရပါတယ
်ဖမ်းမိတဲ့ရိုဟင်ဂျာတွေဟာမလေးရှားနိုင်ငံအထိသွားကြမဲ့သူတွေဖြစ်တယ်လို့ထိုင်းအနာပိုင်တွေကပြောဆိုခဲ့ပြီးအုံးသီးတွေတင်လာတဲ့ကားအောက်ကအလုံးပိတ်အခန်းထဲမှာထည့်ပြီးတဲဆောင်လာကြတာလို့လဲဆိုပါတယ်ဒီနှစ်ထဲမှာတော့ရိုဟင်ဂျာတွေကိုအစုအဝေးနဲ့လေးကြိမ်လောက်ဖမ်းမိခဲ့တယ်လို့လည်းပြောပြပါတယ
်အဲ့ဒီရိုဟင်ဂျာ25ဦးအစုကိုထိုင်းနယ်တလေးဧရိယာတွေကိုအဆင့်ဆင့်ဖြတ်တန်းပြီးတော့မလေးရှားထိသွားကြမဲ့ရိုဟင်ဂျာအစုပါအဲ့ဒီမှာသူတို့ရိုဟင်ဂျာ25ဦးကိုအုံးပြီးတွေကျင်ဆောင်လာတဲ့ပုံဖမ်းပြီးတော့ကားအောက်ပိုင်းမှာအလုံးပိတ်အခန်းငယ်လေးတွေပြုလုပ်ပြီးတော့စုပြုံတင်ခေါ်လာတာဖြစ်ပါလေဗျအဲ့ဒီတော့ဒီရိုဟင်ဂျာတွေကိုလူကုန်ကူးမှုတိုက်ခိုက်ဥပဒေတမှုပြီးတော့ထိုင်းနိုင်ငံကိုတရားမဝင်ဝင်မှုလောကဥပဒေနဲ့တမှုထိုင်းဥပဒေနှစ်မှုနဲ့အရေးဥပမာဖြစ်ပြီးတော့အခုလိုဖမ်းဆီးခံရခြင်းဟာအခု2023အတွင်းမှာ၄ကြိမ်မြောက်ဝင်ကြအစုဝေးပြီးဖမ်းမိတာဖြစ်ပါတယ
်ဒီလထဲမှာပဲထိုင်းတောင်ပိုင်းချွန်ဖွန်းပြည်နယ်ထဲမှာလူပုံကူးသူတွေကားသုံးစီးနဲ့အပြည့်တဲဆောင်လာတဲ့ရိုဟင်ဂျာ89ယောက်ကိုလည်းအမြန်လန်းရဲတပ်ဖွဲ့ကဧပြီလ၄ရက်နေ့ကလည်းဖမ်းဆီးခဲ့ပါတယ်မတ်လ16ရက်နေ့တုန်းကလည်းထိုင်းတောင်ပိုင်းလကွန်စီထမရပြည်နယ်ထဲမှာမြန်မာနိုင်ငံရခိုင်ပြည်နယ်ကနေလာတဲ့ရိုဟင်ဂျာ40ကျော်ကိုလူပုံကူးသူတွေကရာဘာချန်တစ်ခုထဲမှာစွန့်ပစ်သွားခဲ့တာကြောင့်ဒေသခံလူညုံရေးတပ်ဖွဲ့တွေကဖမ်းဆီးခဲ့ပါတယ်ရှင်